ဤရန်အာဏာပိုင်တွေကအစိုးရစန့်ကျင်ရေးဆန္ဒပြနေကြသူတွေကိုအကြမ်းဖက်နှိမ်နင်းနေတဲ့အတွက်ဂျာမနီဝန်ကြီးချုပ် Olaf Scholz ကစနေနေ့ကပြင်းပြင်းထန်ထန်ဝေဖန်ရှုတ်ချလိုက်ပါတယ်။ဒါအပြင်သူတို့ဂျာမန်ပြည်သူတွေအနေနဲ့ဤရန်ပြည်သူတွေနဲ့အတူပကုန်းချင်းရှင်လျက်အတူတကွရပ်တည်နေပါတယ်လို့လည်းပြောပါတယ်။အခုဆန္ဒပြပွဲဟာအီရန်အမျိုးသမီးလူငယ်တဦးကိုရဲကဖမ်းဆီးခဲ့စဉ်တေဆုံးခဲ့ရတဲ့ခေါင်းစည်းပဝါကောင်းကောင်းမစည်းလို့ဆိုတဲ့ဝစ်စားစင်မှုဆိုင်ရာပြဿနာမဟုတ်တော့ဘဲလွတ်လပ်ခွင့်နဲ့တရားမျှတမှုဆိုင်ရာတိုက်ပွဲဖြစ်လာကြောင်းဂျာမနီဝန်ကြီးချုပ်ကပြောဆိုပါတယ
် Nächste Woche sollen weitere Sanktionsmaßnahmen hinzukommen. Wir wollen den Druck auf die Revolutionsgarden.
ထပ်တိုးဖို့ရှိပါတယ်ကျွန်တော်တို့ဥရောပသမဂ္ဂ EU အနေနဲ့အီရန်တော်လှန်ရေးအဆောင်တက်တဲ့နိုင်ငံရေးခေါင်းဆောင်ပိုင်းတွေအပေါ် PRP တိုးမြင့်မှုတွေဆက်လုပ်သွားဖို့လိုလားပါတယ်ပြစ်မှုကျူးလွန်သူတွေကိုတရားဥပဒေအရအရေးယူနိုင်ရေးအတွက်တပ်သေးအထောက်အထားတွေကိုစုဆောင်းဖို့ကြိုးစားနေတာကိုကျွန်တော်တို့အားပေးပါတယ်လို့ဂျာမန်ဝန်ကြီးချုပ် Olaf Scholz ကပြောဆိုသွားတာပါအီရန်ပြည်သူတွေရဲ့ရဲစွမ်းတက်သည့်ဘလောက်ရှိတယ်ဆိုတာကျွန်တော်တို့အနေနဲ့တွေးကြည့်လို့တော့မရပါဘူးလို့ Olaf Scholz ကသူ့ရဲ့သတင်းပတ်စင်ဗီဒီယိုမိန့်ခွန်းထဲမှာပြောပါတယ်ဆက်လက်ပြီးတော့သူကဆန္ဒပြအီရန်ပြည်သူ300ကျော်တေဆုံးပြီးဒါဇင်ပေါင်းများစွာတေဒဏ်ချမှတ်ခံထားရတယ်လို့14,000ကျော်ကလည်းဖမ်းဆီးခံထားရတယ်လို့ပြောပါတယ်။အဲဒီလိုအီရန်ပြည်သူတွေကိုအကြမ်းဖက်နှိမ်နင်းတာနဲ့ယူကရိန်းကိုကျူးကျော်တဲ့ရုရှားကို drones မောင်းသူမဲ့လေယာဉ်တွေရာနဲ့ချီပေးပို့ခဲ့တာတွေအတွေ့အီရန်အစိုးရအနေနဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကြုံတွေ့ရလိမ့်မယ်လို့လည်းပြောဆိုပါတယ်ခင်ဗျာ။